ISC ဒေသအဖွဲ့ဟာမလေးရှားကိုကြားစခန့်ထားပြီးတော့မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုဝင်ရောက်ဖို့ပြင်ဆင်နေတဲ့အကြောင်းမလေးရှားရဲချုပ်ကအခုရပိုင်းမှာပြောသွားပါတယ်။2019ခုနှစ်နောက်ပိုင်းကစပြီးတော့မြန်မာနိုင်ငံဟာအကြမ်းဖက်အဖွဲ့တွေရဲ့ပြစ်မှတ်တစ်ခုဖြစ်လာနေတဲ့အကြောင်းနဲ့အကြမ်းဖက်မှုကကွယ်ကိစ္စတွေကိုလည်းလှုပ်ဆောင်နေတဲ့အကြောင်းမြန်မာဆိုရပြောခွင့်ရဦးစောထေကတင်ဆက် ောက်ဖို့မလေးရှားနိုင်ငံရှာဘတ်ပြည်နယ်ကထော်ဦးနဲ့ဆန်ဒဂန်မြို့တွေကိုဂျာစခန်းနေရာအသစ်ဖြစ်ရွေးချယ်ထားတဲ့အကြောင်းမလေးရှားရဲချုပ်မိုဟာမက်ဖူဇီကကြာသပတေးနေ့တုန်းကပဲပြောထားပါတယ်ရခိုင်ပြည်နယ်အရေးကြောင့်မြန်မာနိုင်ငံဟာအကြမ်းဖက်သမားတွေရဲ့ပြစ်မှတ်တစ်ခုဖြစ်လာနေတာသိကြတဲ့အကြောင်းမြန်မာအစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကသတင်းသမားတွေကိုမနေ့တုန်းကပြောပါတယ
်မြန်မာနိုင်ငံကကျွန်တော်ရခိုင်ပြည်နယ်မြောက်ပိုင်းကိုအကြောင်းပြုပြီးတော့အကြမ်းဖက်တွေရဲ့အာရုံစိုက်မှုကတော်တော်လေးမြင့်မားလာတာ2012နောက်ပိုင်းကစပြီးတော့မြန်မာနိုင်ငံကဖြစ်လာတယ်ဒီအကြမ်းဖက်နေနေနဲ့ပတ်သက်တဲ့အာဆီယံနိုင်ငံတွေမှာဒီအမိတ်ဆွေနိုင်ငံတွေရှိပါတယ်သူတို့ကကျွန်တော်တို့ကိုလည်းအမြဲတမ်းသတင်းချက်လက်တွေပေးပါတယ်နောက်ပြည်ထောင်ရဲတပ်ဖွဲ့ပေါ်အထူးသဖြင့်အကြမ်းဖက် network တွေမှာအစောအောင်တွေပြောတဲ့ဇာတ်ကားတွေပေါ့နော်ဒီပေါ်မှာလည်းသူတို့ကဟိုသတင်းချက်လက်တွေယူပါတယ်နောက်သူတို့ဖန်ဆီးရမိတဲ့အကြမ်းဖက်ဆဲတွေရှိတယ်ဒီဆဲတွေကလည်းခေါ်ထုတ်တာတွေယူပါတယ်အင်ဒိုနီးရှားဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကိုအကြိမ်ပတ်များစွာကျွန်တော်တို့သတိပေးထားတာရှိပါတယ်အင်ဒိုနီးရှားမှာလည်းဒီအကြမ်းဖက်တိုက်ပွဲတွေကိုဦးစားပေးပြီးတော့ဆောင်ရွက်နေတာဖြစ်တယ်အခုဟိုမလေးရှားကထုတ်ဖော်ပြောကြားလာတာလည်းဒီသတိလန်က IS နဲ့ပတ်သက်ပြီးဆက်ဆက်ပြီးတော့ပြောလာတာရှိတာပေါ့နော်မြန်မာနိုင်ငံကတော့အကြမ်းဖက်တွေရဲ့ပြစ်မှတ်ကတော့ဖြစ်နေတာကြားပြီးပေါ့နော်ကြားပြီးမဲ့လို့ကျွန်တော်တို့ကတော့ National Security ကအကြမ်းဖက်တိုက်ပွဲတွေကတော့ကျွန်တော်ဥပဒေလည်းပြဋ္ဌာန်းထားရတယ်လုံတင်ထုတ်လိုက်တဲ့အပိုင်းတွေလည်းလုံနေတယ်
ကျမ်းဖက်ဝါရတိုက်ဖြဲရေးနဲ့ကြိုတင်ကာကွယ်မှုတွေကိုလည်းမြန်မာအာဏာပိုင်ဘက်ကလှုပ်ဆောင်နေတဲ့အကြောင်းဥစော်ထဲကဆက်ပြီးတော့ပြောပါတယ
်။ပြင်ကနေပြီးတော့ဝင်လာတဲ့ကျမ်းဖက်သမားတွေကဒီပြည်ထဲမှာရှိတဲ့အစွန်းရောက်တွေနဲ့ထိတ်ဆက်ပြီးတော့လှုပ်ရှားတဲ့သဘောကိုသတိလင်ကဖြစ်စဉ်ကိုကြည့်လိုက်ရင်လည်းအလားတူပဲဖြစ်ပါတယ်။အကျမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားသွားတဲ့နိုင်ငံတွေကိုပြန်ကြည့်လိုက်ရင် Homegrown Terrorism ဆိုတဲ့သဘောတွေ့ပါလိမ့်မယ်။သူတို့ကိုအစွန်းရောက်စိတ်ပေါ့နော်ဒီလိုမျိုးအကျမ်းဖက်လှုပ်ရတဲ့လှုပ်ဆောင်လာအောင်တွန်းအားပေးတဲ့ခါတွေနောက်လိုအပ်တဲ့ဤပညာပိုင်းဆိုင်ရာအစသည်ဖြင့်ထောက်ကူတွေပေးတဲ့အခါမှာပြည်တွင်းကလူတွေနဲ့ထိတ်ဆက်ပြီးဒီကလှုပ်တော့တာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကပြည်တွင်းကိုအထူးဦးစားပေးရပါတယ်အလားတူပဲတစ်ချိန်တည်းမှာပဲပြင်ပကနေချိတ်ဆက်ပြီးတော့ပြောဆိုဆက်သွယ်နေတဲ့အနေနဲ့ပတ်သက်လို့လည်းကျွန်တော်မပြတ်စောင့်ကြည့်ပါတယ်ဒီစောင့်ကြည့်မှုတွေလုပ်တော့လို့ကျွန်တော်တို့တခြားမိတ်ဆွေနိုင်ငံတွေကနေပြီးတော့ဟိုသူ့နိုင်ငံမှာချမ်းဖက်သမားပေါ့နော်ဒီလိုလှုပ်ဆောင်မှုကြိုးပမ်းတဲ့လူတွေဖမ်းမိတဲ့အခါမှာစစ်ကြောချက်တွေကထွက်လာတဲ့သတင်းချက်တွေလည်းရပါတယ်ဒီအချမ်းဖက်အန်ရဲ့ဟိုကြိုတင်ကာကွယ်ရေးပေါ့နော်ဒါကိုတော့ကျွန်တော်တို့အထူးဦးစားပေးပြီးလုပ်ပါတယ်တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီတွင်မှာရှိတယ်ပေါ့နော်ဟိုအစွန်းရောက်အကြံဖက်လူစိတ်အဲ့ဒါလေးနေပါတော့အောင်လေကျွန်တော်တို့လုပ်နေပါတယ်အစွန်းရောက်စိတ်ဒီအကြံဖက်လူစိတ်ကဘာအောင်မွေးလဲဆိုတော့အထူးသဖြင့်ငယ်ရွယ်တဲ့လူငယ်တွေမှာဖြစ်လို့ဖြစ်တာရှိပါတယ်အဲ့တော့ကျွန်တော်တို့စာသင်ကျောင်းတွေမှာလည်းသင်ကြားရေးပေါ့နော်ဒုနယ်ဒုပူးပေါင်းဆောင်ရေးဒါမျိုးလေးတွေတိုးမြင့်ပြီးလုပ်နေတာရှိပါတယ်ဒီပရိပခါဖြစ်ခဲ့တဲ့နေရာတွေကိုဖွင့်ကောင်းယူပြီးတော့အကြံဖက်တွေကတော့သူတို့ကတော့အများတစ်စိတ်လုပ်နေတာရှိပါတယ်အဲ့ပုံမှာကျွန်တော်တို့ကဘယ်လောက်ထိအစွန်းရောက်လူစိတ်အကြံဖက်လူစိတ်ရှော့ချနိုင်မလဲဆိုတာ community ရဲ့အားလည်းလိုပါတယ်အထူးသဖြင့်ကျွန်တော်တို့ CSO တွေရှိတယ်နောက်လူမျိုးရေးတင်ဖွဲ့တွေရှိတယ်လူငယ်ဖွဲ့စည်းတွေရှိတယ်အဲဒါရင်းနဲ့ကျွန်တော်တို့ကဒီပြည်ပခဟိုအကြောင်းပြုပြီးတော့တွေးထိုးလာတဲ့အစွန်းရောက်တိုးွားလာမယ့်အရေးပေါ့နော်ဒါတွေကိုဖြည်းဖြည်းချင်းတားသွားမှာဖြစ်တယ
်မြန်မာနိုင်ငံမှာလူမျိုးဘာသာကွဲပြားမှုတွေလည်းများပြားလာကြောင်းရင်းနှုံးကလည်းမတူကွဲပြားမှုတွေကြားပြည်ပခတွေရှိခဲ့ပါတယ်အခုလက်တော်မှာလည်းရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်ပြည်ပခနဲ့ပတ်သက်ပြီးဗုဒ္ဓဘာသာဝင်တချို့ရဲ့ပြင်းထန်တဲ့ကန့်ကွက်မှုတွေလည်းရှိနေပါတယ်တတိယလင်္ကာနိုင်ငံမှာမကြာခင်ရပိုင်းတွင်းကဖြစ်ပွားခဲ့တဲ့အသေးကံဘုံခွဲတိုက်ခတ်မှုတွေဟာသူတို့ရဲ့လက်ချက်ပါလို့ IS စစ်သွေးကြွအဖွဲ့ကပြောထားပါတယ်။လူတွေရာနဲ့ချီပြီးတော့တည်ဆုံခဲ့ရတဲ့သီရိလင်္ကာကတိုက်ခတ်မှုတွေကြောင့်အာရှနိုင်ငံတွေအတွင်းလုံခြုံရေးအထူးသတိထားစရာတွေဖြစ်လာနေပါတယ်။ဒီလိုအချိန်မှာပဲဖိလစ်ပိုင်နိုင်ငံတောင်ပိုင်းနဲ့ရခိုင်ပြည်နယ်ကိုဝင်ရောက်ဖို့ IS စစ်သွေးကြွအဖွဲ့ကစီစဉ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာကြောင့်ပြဿနာတွေများနေတဲ့မြန်မာနိုင်ငံအတွင်းမှာနောက်ထပ်ပြဿနာအစ်တရက်ထပ်ပြီးတော့တိုးလာမှာကိုစိုးရိမ်မှုတွေလည်းရှိလာနေတာပါ။